2012ခုနှစ်တုန်းကလီဘီယားနိုင်ငံဘန်ဂါဇီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတအုပ်ကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကအမေရိကန်ပြည်အောင်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တောက်ကြနေမှာရုံးတင်စစ်ဆေးပါတယ်။သူ့ကိုကြာတာပင်းနဲ့ကြားနာပွဲမတိုင်ခင်အထိထိန်းသိမ်းထားဖို့အမိန့်ပေးထားရလဲဖြစ်ပါတယ်။လီဘီယားနိုင်ငံသားဖြစ်တဲ့မူစတာဖာအယ်လီမန်ကိုအမေရိကန်အစိုးရပိုင်အဆောက်အုံကိုတိုက်ခိုက်စဉ်တစုံတစ်ယောက်ကိုတတ်မှုလူသေစေတဲ့အကြမ်းဖက်မှုအတွက်လက်နက်ပံ့ပိုးမှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။2012ခုနှစ်စက်တင်ဘာလ17ရက်တုန်းက ISTO ကဘန်ဂါဇီမြို့အမေရိကန်တပ်ရုံးဝင်းတွင်မှာအမေရိကန်တပ်အမတ်ကြီးခရစ်စတိုဖာစတီဗင်စ်နဲ့တခြားအမေရိကန်နိုင်ငံသား3ယောက်ကိုတတ်ခဲ့ရပါ။အယ်လီမန်ကိုဖမ်းမိတဲ့အကြောင်းပြီးခဲ့တဲ့ဇင်ဘတ်တုန်းကတမရထရမ့်ကကြေညာခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့တခြားအမေရိကန်အကြီးအကဲတာဝန်ရှိသူတွေကကောင်စစ်ဝင်ရုံးမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အန္တရာယ်ရှိရတာနဲ့လုံခြုံရေးတိုးမြှင့်ဖို့တတိပေးဖို့ပြတ်ခွက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့လွှတ်တော်ကြားနာပွဲများစွာကိုကာလရှည်ကြာကျင်းပခဲ့ကြပါတယ်။